Ukraine နိုင်ငံတွင် Russia ရဲ့စစ်ပွဲကအန္တရာယ်ကြီးတဲ့အခြေအနေသစ်တစ်ရပ်ကိုစတင်လာချိန်မှာပဲ Orthodox Christian တို့ရဲ့ Easter ပွဲတော်နဲ့တိုက်ဆိုင်ပြီးဒီသတင်းပါအတွင်း၄ရက်ကြာလူသားချင်းစာနာထောက်ထားမှုနဲ့စစ်ပွဲယာယီရပ်ချဖို့ကုလသမဂ္ဂအထူးရင်မှုချုပ် Antonio Guterres ကအင်ကာနစ်မှာပန်ကြားပါတယ်လက်ရှိတွေ့မြင်နေရတဲ့အရက်သားသေဆုံးထိခိုက်မှုတွေနဲ့ပြင်းထန်တဲ့တိုက်ပွဲတွေဟာရှေ့လျှောက်ကြုံတွေ့ရမယ်ကြောက်မဲ့ဖွဲအဖြစ်ဆိုးတွေနဲ့ရှင်ရင်မဆိုးစလောက်ဖြစ်သွားနိုင်တယ်လို့လဲယူကရိန်းအရှေ့ပိုင်းဒေသအပေါ်ရုရှားရဲ့ထိုးစစ်နဲ့ပတ်သက်ပြီးသူကပြောပါတယ်လူပေါင်းသိန်းချီဒုက္ခရောက်ကြရမယ်အခြေအနေမျိုးအဖြစ်မခံနိုင်ကြောင်းလဲသူကပြောပါတယ
် I call on Russians and Ukrainians to silence the guns and forge a path to safety
Russia နဲ့ Ukraine တို့အနေနဲ့ပစ်ခတ်မှုတွေရပ်ပြီး Andian နဲ့လက်ငင်းကျုံတွေ့နေရသူတွေအတွက်ဘေးကင်းရာလမ်းကြောင်းတစ်ခုဖော်ဆောင်ပေးဖို့တောင်းဆိုကြောင်း၄ရက်တာ Easter ကာလဟာဆိုရင်အသက်ကယ်ဆယ်ရေးအတွက်ညှိနှိုးရမယ့်အချိန်ဖြစ်သလို Ukraine နိုင်ငံတွင်ဒုက္ခတွေအဆုံးသတ်ရေးထပ်ပြီးဆွေးနွေးတင်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောဆိုခဲ့တာပါအတော်ခရယံပြက်ကရင်အရာ Holy Thursday ဧပြီလ22ရက်နေ့ကစလို့ Easter ပွဲတော်ကျင်းပရာဧပြီလ24ရက်နေ့အထိတိုက်ပွဲတွေရပ်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ကပန်ကြားထားတာပါ